မလေးရှားနိုင်ငံမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းမကြုံစဘူးမိုးတီးထန်စွာရွာသွန်းခဲ့တဲ့အတွက်ကြောင့်ရုတ်တရက်ရေကြီးမှုတွေဖြစ်ပေါ်ခဲ့ပါတယ်။ပြည်နယ်၈ခုမှာအကြီးအကျယ်ရေကြီးရေရံမှုတွေဖြစ်နေတယ်လို့ရေကြီးမှုကြောင့်သေဆုံးသူ14ဦးတဲ့မနည်းရှိပါတယ်။ကွာလာလမ်ပူမြို့တော်တည်ရှိတဲ့စီလန်ကောပြည်နယ်အပါအဝင်ပြည်နယ်၈ခုမှာနေထိုင်သူ9000တဲ့မနည်းဘေးလွတ်ရာမှာခိုလုံနေကြရပါတယ်။ရေမြုပ်တဲ့အထက်မှာလူနေအိမ်တွေအပြင်ဆက်ရုံအလုပ်ရုံတွေလည်းပါဝင်ခဲ့ပြီးတော့အဲ့ဒီအထက်မှာမြန်မာအလုပ်သမားတွေလည်းရေဘေးဒုက္ခကြုံနေကြရပါတယ်။ရေဘေးကြောင့်အစားအသောက်အခက်အခဲကြုံတွေ့နေရတဲ့မြန်မာနိုင်ငံသားတွေကိုကူညီနိုင်ဖို့အတွက်ကွာလာလမ်ပူအခြေစိုက်နှလုံးလှပရဟိတအဖွဲ့ကသူတို့ကိုဆက်သွယ်တဲ့သူတွေစီကိုတွားရောက်ခဲ့ပေမဲ့အခက်အခဲတွေကြုံတွေ့နေရတဲ့အကြောင်းအခုလိုပြောပါတယ်
။တကယ်ပြိမိတဲ့မြန်မာတွေကြတော့ဟိုအထဲတွေမှာဖြစ်နေ။ဆိုကြတော့နှစ်ထိုင်မှနေတော့ဟိုအောက်ထပ်တွေကိုမြို့သွားပြီးအပေါ်တက်တွေမှာနေကြတော့ကျွန်တော်တို့ကလည်းအဲ့အခြေအနေကြတော့သွားလို့မရဘူးဖြစ်နေတယ်။ကျွန်တော်တို့သွားကြည့်တယ်။သွားလို့လုံးဝမရဘူး။ပြီးတော့သူတို့သက်ဆိုင်ရာတွေကအဝင်ဝင်မပေးဘူး။သူတို့ဘုတ်တွေပေါ့စစ်သားတွေဟိုသက်ဆိုင်ရာမိသက်ဌာနတွေအဲ့ဌာနတွေကပဲဝင်ဝင်ရှိတယ်။အခုတော့ရေတော့ပြန်ကြကုန်ပါပြီ။ရှုကြတော့ပြန်လို့ရတယ်။ရှုရပြန်လို့မရသေးဘူး။ဟိုမြုပ်သွားတယ်ဆိုရင်ရှုနေပွက်တည်နေလေ။ရှုနေပွက်နေတယ်ဆိုတော့ကျိုးဆိုပြောင်းလဲလောက်ကြံနေတယ်။ဟိုလုံးဝသွားလို့မရသေးဘူး။ကဲစဲစကန်မှာရှိကြတော့မယ်။
တချို့နေရာတွေမှာတော့ရေပြန်ကျနေပြီဆိုပေမဲ့ရှင်လျေးလုပ်ငန်းတွေကြောင့်နောက်ထပ်3ရက်လောက်နေမှကဲဇယစ်စခန်းတွေကနေသူတို့ရဲ့နေရက်စီအတီးတီးပြန်ပို့မယ်လို့သိရပါတယ်ရေပြန်ကျပြီမို့အသက်အန္တရာယ်စိုးရိမ်စရာမရှိပေမဲ့အကြောင်းအမျိုးမျိုးကြောင့်အကူအညီလိုအပ်နေတဲ့မြန်မာတွေအတွက်သူတို့ကိုဆက်သွယ်ဖို့ပရဟိတအကူအညီပေးသူတွေကတိုက်တွန်းထားပါတယ်ရေဘေးလူရပြောင်းရွှေ့နေရတဲ့မြန်မာလူသားတွေအတွက်အတိအကျမသိရပေမဲ့အကူအညီတောင်းလာသူတွေထဲလက်လန်းမိတဲ့သူတွေကိုတော့အတတ်နိုင်ဆုံးအကူအညီပေးနေတယ်လို့ပရဟိတတာဝန်ခံကိုသက်ကအခုလိုပြောပါတယ်
။ကိုမြမတို့သားတွေအကူအညီတောင်းလာကြည့်တယ်။တောင်းလာဆိုကျွန်တော်စားဖို့တောင်းဖို့မရှိတော့ဘူး။ဟုတ်ပြီ။ကျွန်တော်တို့သွားပြီးတော့ကြည့်တဲ့အခါမှာအဲ့ကိုလုံးဝသွားလို့မရတော့ဘူး။ဖြတ်လို့လည်းမရဘူး။ကိုယ်နဲ့ရသားအနေနဲ့သွားဖို့အဆင်မပြေဘူး။အဆင်ပြေတဲ့နေရာတွေတချို့ကျွန်တော်တို့ပရဟိတညီကိုတင်းနေတော့၊ဒီပြင်းတင်းနေတော့ထမင်းထုတ်တွေတကယ်တော့ဝေးပြီးနေရတာရှိတယ်နည်းနည်းလေးဝေးတယ်ကားတော့ကျွန်တော်4 wheel လောက်မှအမြင်ကားတွေမှာမောင်းလို့ရမယ်နေတာပေါ့နော
်မလေးရှားနိုင်ငံမှာမြန်မာနိုင်ငံကဒုက္ခသည်တွေနဲ့ရွှေပြောင်းလုံသားတော်တော်များများရှိပါတယ်အလုပ်လုပ်ကြသူအများစုကစက်ရုံအလုပ်ရုံတွေမှာလုပ်ကင်ကြတဲ့သူတွေဖြစ်ပါတယ်စက်ရုံတွေမှာတရားမဝင်နေထိုင်အလုပ်လုပ်နေကြတဲ့သူတွေကိုမလေးရှားအာဏာပိုင်တွေကရှာဖွေဖမ်းဆီးတာတွေတရားဝင်အထောက်အထားမရှိတဲ့သူတွေကိုနေရပြန်ပို့တာတွေလုံးလေးလုံးထရှိပါတယ်ခင်ဗျာ